ုပထမဆုံးမြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုအတင်းကျပ်စစ်မှုထမ်းခိုင်းမှုကြိုးစားနေပြီးထိခိုက်လွယ်တဲ့အခြေအနေရှိတဲ့ဂျဟိုင်းပြည်နယ်ကလူမျိုးစုနှစ်ခုကြားတင်းမာမှုတွေဖြစ်လာအောင်လုပ်နေတယ်လို့အလွတ်တန်းနိုင်ငံရေးလေလာသုံးသပ်သူဆောင်းမရှင်ကျော်ဝင်းကသုံးသပ်ထားတဲ့ The Diplomat ဆောင်းမကိုတင်ပြပါမယ်မြန်မာစစ်ကောင်းဆောင်တွေဟာ2028စစ်စင်ရေးနောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းကနေမီရီဆုံးရှုံးခဲ့တာဟာ2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းအထင်အားဆုံးထိုးနှက်ချက်ဖြစ်ခဲ့တဲ့အတွက်ရခိုင်ပြည်နယ်စစ်မြေပြင်မှာလည်းအလားတူထမ်းမဖြစ်အောင်လို့ကြိုးစားနေပါတယ်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မှာအေအေတပ်ဖွဲ့တွေကိုဆက်ပြီးတိုက်ဖို့အတွက်စစ်အင်အားထပ်ပြီးဖြည့်တင်းမှုမဖြစ်နိုင်သလောက်ဖြစ်တဲ့အတွက်ထိခိုက်လွယ်တဲ့ရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းပြီးလူမျိုးစုချင်းတိုက်ပစ်တဲ့နိလန်ကိုသုံးဖို့ကြိုးစားနေတာဟာရခိုင်ပြည်နယ်မှာနောက်အနာဂတ်နှစ်ပေါင်းများစွာပြည်ပခတိုက်ခိုက်မှုတွေနဲ့စိတ်ဝမ်းကွဲမှုတွေဆက်ဖြစ်လာဖို့မျိုးစေ့ချပေးရရောက်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်ဖေဖော်ဝါရီလ18ရက်ကဒေတာရင်းသတင်းမီဒီယာအချို့ရဲ့ဖော်ပြချက်အရမြန်မာစစ်တပ်ဟာဘူးတီရောင်မြို့နယ်မှာဒေတာကန်ရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းမှုကြိုးစားနေပြီးနေသားဆောင်ရဲတပ်ဖွဲ့ခေါင်းဆောင်ကရခိုင်တွေကြောင့်မွတ်စလင်တွေဒုက္ခရောက်ရတဲ့အကြောင်းရခိုင်တွေကိုတိုက်ခိုက်ရမှာပူးပေါင်းပါဝင်မယ်ဆိုရင်ရိုဟင်ဂျာတွေကိုလက်နက်တပ်ဆင်ပေးမှာဖြစ်တဲ့အကြောင်းပြောခဲ့တယ်လို့ဆိုပါတယ်စစ်တွေမြို့မှာလည်းရွာတရွာကိုရိုဟင်ဂျာယောက်ျား90လောက်စစ်မှုထမ်းခိုင်းမှုစစ်ကောင်စီအာဏာပိုင်တွေကလှုံ့ဆော်နေတယ်လို့ဒေတာရင်းမီဒီယာတခုကဖော်ပြပါဗျ။အေအေတပ်ဖွဲ့တွေစစ်တွေကိုထိုးစစ်ဆင်တိုက်ခိုက်ဖို့ဖြစ်နိုင်ခြင်းမြင့်မားနေတဲ့အချိန်မှာစစ်တွေနဲ့အနီးတစ်ဝိုက်မှာရှိနေတဲ့ရိုဟင်ဂျာစစ်ပြေးဒုက္ခသည်တသိန်းလောက်ရဲ့အနာဂတ်ဟာမရေရာပဲဖြစ်နေပါဗျ။ PRPP စစ်မှုထမ်းခိုင်းတာကြောင့်မြန်မာစစ်တပ်ရဲ့ယူနီဖောင်းဝတ်ထားတဲ့ရိုဟင်ဂျာတွေနဲ့စစ်ပွဲမှာရင်ဆိုင်တိုက်ခိုက်ရမယ်ဆိုရင်စခိုင်တွေဘက်ကလည်းရိုဟင်ဂျာတွေကိုစစ်တပ်ထောက်ခံသူလို့မြင်လာမှာအမှန်ပဲဖြစ်ပါတယ်။ဒါဆိုရင်လူမျိုးစုနှစ်ခုကြားမှာယုံကြည်မှုပြတ်ပြောက်သွားပြီးရိုဟင်ဂျာဒုက္ခသည်အကျက်တဲပြည်လဲဖို့လေပို့ပြီးခက်ခဲသွားမှာအမှန်ပဲဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒုတိယကမ္ဘာစစ်တွင်1942ခုနှစ်ကမြန်မာနိုင်ငံကိုဂျပန်တွေသိမ်းပိုက်ထားစဉ်အခါကဆုတ်ခွာသွားတဲ့ဗြိတိရှားတွေဟာဂျပန်ကိုတော်လှန်ဖို့ရိုဟင်ဂျာတွေကိုလက်နက်တပ်ဆင်ပေးခဲ့တဲ့နောက်ရခိုင်ပြည်နယ်မှာလူမျိုးရေးပြည်ပခါတွေဖြစ်လာခဲ့တာဒေသခံပြည်သူတွေအတွက်တော့ဒီကနေ့ထိအမှတ်ရနေစေဖြစ်ပါတယ်။ဒီသမိုင်းကပြည်တဲ့သင်္ကန်းစာဟာရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လုပ်ရဲကြောင့်နောက်အနာဂတ်နှစ်ပေါင်းများစွာဆိုးကျိုးတွေဖြစ်လာနိုင်တယ်ဆိုတာကိုသတိပေးချက်တစ်ခုလည်းဖြစ်တဲ့အကြောင်းဆောင်းမရှင်ကျော်ဝင်းကရေးသားထားတာကိုတင်ပြလိုက်ရပါတယ်။ခုဆက်လက်ပြီးဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့တဲ့မြန်မာစစ်ကောင်းဆောင်ကန့်ကွက်နေတဲ့ကြားကထိုင်းပါလီမန်မှာမြန်မာအရေးဆွေးနွေးပွဲတစ်ခုလက်ခံကျင်းပခဲ့တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမကိုတင်ပြလိုက်ပါတယ်။ထိုင်းပါလီမန်ဟာပြခဲ့တဲ့မတ်လ2ရက်နဲ့3ရက်တည်းမှာစစ်အာဏာသိမ်းပြီး3နှစ်အကြာဆိုတဲ့ဆွေးနွေးပွဲကိုလက်ခံကျင်းပခဲ့ရမှာအမျိုးသားညီညွတ်ရေးဆိုရာ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အရက်ဖတ်အဖွဲ့အစည်းတွေကတာဝန်ရှိသူတွေတက်ရောက်ကြပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Mr. Tom Andrew နဲ့ထိုင်းအတိုက်ခံပါတီခေါင်းဆောင် Peter Linger Runrat တို့လည်းတက်ရောက်ဆွေးနွေးခဲ့ပါတယ်။ထိုင်းပါလီမန်ကနေဒီမြန်မာရေးဆွေးနွေးပွဲကိုလက်ခံကျင်းပလိုက်တာဟာဒီမိုကရေစီရေးထောက်ခံတဲ့အင်အားစုတွေနဲ့လည်းထိတွေ့ဆက်ဆံမှုလမ်းဖွင့်ပေးလိုက်တာပဲလို့ထိုင်းသမားဆက်တက်ကတို့အရှိတောင်အရှာလေးလာရေးဌာနကဒူလီဟာပတ်ကဘန်ကောက်ပို့စ်ကိုပြောသွားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။